အင်ဒိုနီးရှားနိုင်ငံကလမ်ဘော့ကျွန်းမှာပြင်းအား 6.4 မဂနီကျူးရှိတဲ့ငရင်လှုပ်ခဲတာကြောင့်14ယောက်ထံမှလည်းတင်ဆုံပြီးတော့162ယောက်ကျော်တန်းအားရသွားပါတယ်။ငရင်ကြောင့်အင်ဂျီထောင်ထဲချီထိခိုက်ပျက်စီးခဲ့ပြီးတော့အရှိလမ်ဘော့ခရိုင်ကတော့အပြင်းထန်ဆုံးခံခဲ့ရတာဖြစ်ပါတယ်။သတင်းတစ်ခုမှာတော့အဲ့ဒီဒေသမှာအင်ဂျီ1000ကျော်ထိခိုက်သွားခဲ့တယ်လို့ဆိုပါတယ်။တနင်္ဂနွေနေ့မနက်စောပိုင်းကကမ္ဘာလက်ခီးသွားတဲ့အသွာလာများတဲ့လွန်ဘော့ကျွန်းရဲ့မြောက်9ကီလိုမီတာအကွာမှာဒီငလျင်လှုပ်ခဲတာဖြစ်ပြီးတော့ငရင်ကြောင့်လူတွေကလည်းလမ်းတွေပေါ်ကိုထွက်ပြေးခဲ့ကြသလိုကွင်းပြင်တွေကလည်းထွက်ပြေးခဲ့ကြပါတယ်။လွန်ဘော့ကျွန်းကရင်ဂျာနီတောင်ကိုတက်နေတဲ့တောင်တသမား826ယောက်ကိုရှာဖွေကယ်ဆယ်ဖို့အတွက်ကယ်ဆယ်ရေးအဖွဲ့တွေတောင်းအောင်နေကြပြီးတော့အဲ့ဒီမှာနိုင်ငံသားသားယာနဲ့ချီပါဝင်တယ်လို့လည်းဆိုပါတယ်။ဒါပြင်နိုင်ငံသားသားနဲ့တောင်တသမား115ယောက်ကိုလည်းကယ်ဆယ်ထားပြီးဖြစ်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။မင်းရောက်ပျက်စီးဆုံးရှုံးမှုအခြေအနေတွေကိုဆက်ပြီးစုံစမ်းနေဆဲဖြစ်တာကြောင့်တည်ဆုံးသူအရေအတွက်လည်းထပ်တိုးလာနိုင်တယ်လို့အင်ဒိုနီးရှားဗီဒိုကကယ်ဆယ်ရေးဌာနရဲ့ပြောခွင့်ရကပြောပါတယ်။ဒီငရင်ကအဲ့ဒီကျွန်းနားကဗာလီကျွန်းထိပါရိုက်ခတ်မှုတွေရှိတယ်လို့လည်းသိရပါတယ်။အင်ဒိုနီးရှားနိုင်ငံဟာပစိဖိတ်မီးတောင်ရဲ့ဝန်းပေါ်မှာရှိတာကြောင့်မကြာခဏဆိုသလိုငရင်လှုပ်လို့ရှိပါတယ်ခင်ဗျာ။